ပါကစ္စတန်ဝန်ကြီးချုပ်ဟောင်းနဝဇ်ရီဖ်ကိုအကျင့်ပြတ်ချစားမှုတိုက်ဖြတ်ရေးတရားရုံးကဒီနေ့6နှစ်နှစ်ပြည်တန်ချမှတ်ပြီးတော့ဒီပါနေရတွေမှာသူနဲ့သူ့သားသမီးတွေရဲ့ပိုင်ဆိုင်မှုတွေနဲ့ပတ်သက်ပြီးတော့လည်းတေချာကြနစွာဖြေရှင်းချက်မပေးနိုင်တဲ့အတွက်အမေရိကန်ဒေါ်လာ10တန်းခွဲကိုပါပူးတဲ့ပြည်တန်ချမှတ်လိုက်ပါတယ်။ဝန်ကြီးချုပ်ဟောင်းရဲ့နိုင်ငံရေးအရာရာကိုဆက်ခံတဲ့သမီးဖြစ်သူမာယာနဝဇ်ကိုလည်း6နှစ်ခုနှစ်ပြည်တန်ချလိုက်ပါတယ်။တားပြင်မိသားစုအတွင်းသူမရဲ့ပိုင်ဆိုင်မှုတွေအတွက်ဒံငွေဒေါ်လာ2တန်းခွဲချမှတ်လိုက်ပါတယ်။နဝဇ်ရှာရီဖ်ရဲ့ပိုင်ဆိုင်မှုတွေကိုလည်းပါကစ္စတန်အစိုးရကသိသိကိုတရားရုံးကညွှန်ကြားချက်ထုတ်ပြန်ထားတဲ့အကြောင်းအစိုးရရှိနေစာဒါမူဆာဖာအဘစီကတရင်တောက်တွေကိုပြောပါတယ်။ဒီအမှုထဲမှာပါနေတဲ့ပိုင်ဆိုင်မှုတွေကတော့ဗြိတိနိုင်ငံနဲ့ထံမျိုးကလူချမ်းသာရပ်ကွက်မှာရှိတာလို့ဆိုပါတယ်။မစ္စတာရှာရီဖ်ဟာကင်ဆာအတွက်ဆေးကုသမှုခံယူနေတဲ့ဇနီးဖြစ်သူကိုကြည့်ရှုဖို့တမိဖြစ်သူနဲ့အတူလက်ရှိမှာလန်ဒန်မြို့ကိုရောက်ရှိနေတာပါ။လက်ရှိပါကစ္စတန်မွတ်စလင်အဖွဲ့ချုပ်ပါတီ PMLN ကိုဦးဆောင်နေတဲ့မစ္စတာရှာရီဖ်ရဲ့ညီရှဘတ်ကတော့တရားရုံးရဲ့ဆုံးဖြတ်ချက်ကိုချက်ချင်းရှုတ်ချလိုက်ပြီးဒါဟာပါကစ္စတန်နိုင်ငံရေးမှာကန့်ဆိုးမှုမောင်ကျတဲ့နေ့ဖြစ်တယ်လို့ပြောပါတယ်ရှင်။